ဆရာနာရေမှုကိုဆန့်ကျင်ကောက်ွက်တဲ့ဆန္ဒပြပွဲတွေစောပိုင်းကာလတွေကတော့အာမခံတော့ဝင်မဲ့လေဖြိုခွဲဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲဒေသတချို့မှာနေစနေစမပြတ်ဆန္ဒပြနေကြကြပါမန္တလေးမြို့မှာဒီကနေ့တပိတ်စစ်ကြောင်းတစ်ခုကိုစစ်တပ်နဲ့ရဲကအရဲဝတ်တွေနဲ့အရဲကားတွေတုံးပြီးပြစ်ခတ်ဖြိုခွဲတဲ့အတွက်မင်းကလေးတို့ကြီးထိမှန်တရားရခဲ့ပြီးနောက်မင်းကလေးတို့အဖမ်းခံထားရတယ်လို့ဆန္ဒပြပွဲမှာပါဝင်သူတွေကိုကူကားပြီးပြည်တွင်းကလာတဲ့သတင်းတွေမှာရေးထားပါတယ်အဲ့ဒီကြားထဲမှာပဲတန်ခါသမကတပိတ်စစ်ကြောင်းဘာသာပေါင်းစုံတပိတ်စစ်ကြောင်းတွေထွက်ခဲ့ကြပါတယ်တနင်္လာရီတန်းတဝယ်မြို့မှာစစ်တပ်နဲ့ရဲကကြမ်းဖက်ပစ်ခတ်ဖြိုခွဲတာကြောင့်ဆန္ဒပြသူတွေတည်ဆုံတရားရခဲ့တဲ့6လပြည့်အထိမ်းအမှတ်ဖြစ်မိုးရွာနေတဲ့ကြားမှာပဲလူငယ်တွေခြေတက်ဆန္ဒပြခဲ့ကြပါတယ်။ဒေဝခရင်လောင်းလုံးမြို့မှာတော့နှင်းစီအောင်အမျိုးသမီးတို့တပိတ်စစ်ကြောင်းဆိုပြီးအမျိုးသမီးတွေစုဝေးပြီးတော့ဆန္ဒပြခြေတက်ပါတယ်။စကိုင်းတိုင်းမှာရွှေဘူကလေးရင်းမပင်ရှိချမ်းနဲ့ဆလင်းကြီးမြောက်ချမ်းရွာပေါင်းစုံတပိတ်စစ်ကြောင်းတွေခြေတက်ဆန္ဒပြပါတယ်။ရန်ကုန်မှာတော့လှိုင်မြို့နယ်ဘက်မှာနေ့လယ်ပိုင်းကပေါက်ကွဲတံတွေနဲ့ပစ်ခတ်တံတွေကြားခဲ့ရတယ်လို့မြို့ကန်တွေက VOA ကိုပြောပါတယ်။စစ်တပ်နာတင်ခဲ့တဲ့နေ့ကနေဒီနေ့ထိဆိုရင်ဆန္ဒပြပွဲတွေကိုပြစ်ခတ်ပြိုခွဲတာဖမ်းဆီးသွားပြီးတဲ့နောက်တည်ဆုံသွားတာစာတော်တွေကြောင့်တည်ဆုံသူအစီအတွက်1026ရောက်ရှိပြီလို့နိုင်ငံရေးကျင်းသားများကကူညီဆောင်ရှောက်ရေးအဖွဲ့ EBB ကထုတ်ပြန်ထားပါတယ်။အခုချိန်ထိဖမ်းခံထားသူအစီအတွက်က6500ရောက်ရှိပြီလို့လည်း EBB ကပြောပါတယ်။ EBB ကပြောတဲ့အစီအတွက်ဟာလုံခြံချဲ့ကားထားတာလို့အာဏာသိမ်းစစ်ကောင်စီကဆွဆွဲထားပေမဲ့ EBB ဘက်ကတော့ခိုင်လုံတဲ့အထောက်အထားတွေနဲ့တည်ဆုံဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကိုဆက်သွယ်မြင့်မြန်ပြီးကောက်ယူစုဆောင်ထားတာလို့တုံ့ပြန်ပြောဆိုထားပါတယ်။